ကမ္ဘောဒီးယားနိုင်ငံရဲ့ထွေထွေရွေးကောက်ပွဲမှာလက်ရှိအနာရ CPP ပါတီကလွတ်တော်အတွင်းအမတ်နေရာအားလုံးကိုသူတို့ပါတီကပဲအနိုင်ရလိုက်တယ်လို့မနေ့တုန်းကကြေညာခဲ့ပါတယ်ဒီပါတီကကြီးပဲအနိုင်ရနေတာမို့ကမ္ဘောဒီးယားဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံအဖြစ်ပြောင်းလဲလာနေတဲ့သဘောဖြစ်နေပါတယ်အဓိကအတိုက်ခံနိုင်ငံကြီးပါတီကိုရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခွင့်မပေးတာကြောင့်လည်းလက်ရှိရွေးကောက်ပွဲကိုအခွင့်အရေးအုပ်စုတွေကအပြစ်တင်နေကြပါတယ်လောဆယ်တော့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတရားဝင်မကြေညာသေးပါဘူးနှစ်ပေါင်း33နှစ်အုပ်ချုပ်လာခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့နောက်ထပ်ဝန်ကြီးချုပ်တက်တန်း9နှစ်တာဝန်ယူဖို့ပြင်ဆင်ထားပါပြီအမေရိကန်ပြည်ထောင်စုကတော့အခုရွေးကောက်ပွဲဟာလွတ်လပ်မလွတ်လပ်ဘူးတရားမျှတမှုလည်းမရှိဘူးလို့တုံ့ပြန်လိုက်ပြီးတော့ကမ္ဘောဒီးယားအစိုးရထိပ်ပန်းကောင်းဆောင်တွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာတင်းကျပ်မှုတွေလောက်တာပါဝင်ပြစ်ဒဏ်ခတ်မှုတွေကိုလုပ်ရေးစဉ်းစားမယ်လို့အမေရိကန်စိုးရကပြောပါတယ်ပြီးခဲ့တဲ့ပတ်တုန်းကပဲဝန်ကြီးချုပ်ဟွန်ဆန်နဲ့နီနီကကရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေပေါ်မှာပြစ်မှတ်ထားအရေးယူတဲ့ဥပဒေချမ်းချမှတ်ရေးအမေရိကန်အောက်လွှတ်တော်ကအတည်ပြုထားပါတယ်ကမ္ဘောဒီးယားရဲ့အခုရွေးကောက်ပွဲကိုလေးလာဆောင်ကြည့်ဖို့အမေရိကန်ဥရောပသမဂ္ဂကနေဒါဂျပန်နဲ့ဩစတြေးလျနိုင်ငံကလေးလာသူတွေကိုလာရောက်ခွင့်မပေးခဲ့ပါဘူး